ဂါဇာကမ်းမြောင်ဒေသကိုဥတီခုံမောင်းခဲ့တဲ့တင်မောအုပ်စုတစုကိုစီးနင်းတက်ခိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အစီရင်ခံစာအသေးစိတ်ထွက်ပေါ်လာပြီးတဲ့နောက်တူရကီဆိုရကသူ့နိုင်ငံမှာရှိတဲ့အစ္စရေးတံမတ်ကြီးကိုနှင်ထုတ်လိုက်တယ်လို့နှစ်နိုင်ငံကြားစစ်ပတ်ဆိုင်ရာသဘောတူညီချက်တွေကိုလည်းဆိုင်းငံ့လိုက်ပါတယ်။အစ္စရေးနိုင်ငံနဲ့တန်တမာဆက်သွယ်မှုမှာလည်းအဆင့်နှိမ့်လိုက်ပြီးဒုတိယတွင်းဝင်အဆင့်မှာပဲထားရှိတော့တဲ့အကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးအာမက်ဒါဗူတိုဂလူးကဒီကနေ့ပဲပြောဆိုလိုက်တာပါ။ပြီးခဲ့တဲ့နှစ်အတွင်းစီးနင်းတက်ခတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုအချိန်တော်ကြာစောင့်ဆိုင်းနေရချိန်မှာပဲပြင်ပမှာပေါက်ကြားပြီး The New York Times သတင်းစာကရေးသားလိုက်တဲ့နောက်တစ်နေ့မှာပဲအခုလိုတူရကီနိုင်ငံဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။သတင်းစာကဖော်ပြထားတဲ့အစီရင်ခံစာထဲမှာတော့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့တားဆီးပိတ်ဆို့မှုတွေဟာဥပဒေနဲ့ညီပေမဲ့အတားဆီးတွေကိုဖျက်ချော်ဖို့ကြိုးပမ်းခဲ့ကြတဲ့တူရကီသင်္ဘောတွေကိုဟန်တားရမှာအစ္စရေးအစိုးရဘက်ကအလွန်ကျွံအစင်ကျင်မဲ့လှုပ်ဆောင်ခဲ့တယ်လို့တုံ့သက်ထားတာပါ။အစ္စရေးရဲ့စီးနင်းတက်ခတ်မှုကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ရတာလက်ခံနိုင်စရာမရှိဘူးလို့လည်းအစီရင်ခံစာကဝေဖန်ထားပါတယ်။တနက်နေ့ချက်ပေါင်းများစွာပြစ်ခတ်ခံထားရပြီးတချို့ဟာဆိုရင်အနီးကပ်နဲ့နောက်ကျောကပြစ်ခတ်တာတွေခံခဲ့ရသူအများစုပါဝင်တဲ့တူရကီနိုင်ငံသား9ယောက်တည်ဆုံးမှုပေါ်မှာအစ္စရေးနိုင်ငံဘက်ကကျေနပ်လာအောင်ရှင်းမပြနိုင်ဘူးလို့လည်းဖော်ပြခဲ့တာပါ။ဒီချိန်ထဲမှာပဲတူရကီသင်္ဘောပေါ်မှာလိုက်ပါလာသူတွေကတချို့ဟာအကြီးအကျယ်စနစ်တကျစီစဉ်ပြီးကျဉ်းကျဉ်းနဲ့ခုခံမှုတွေလုပ်ခဲ့တာကိုတုံ့ပြန်မှုအစ္စရေးကွန်မန်ဒိုအထူးတပ်တွေဘက်ကသူတို့ကိုသူတို့ကောက်ွယ်ဖို့အတွက်ကိုလည်းအင်အားကိုအလွန်ကျုံသုံးခဲ့တာကိုတွေ့ရတဲ့အကြောင်းအစီရင်ခံစာကကောက်ချက်ချခဲ့တာဖြစ်ပါတယ်။